မြန်မာနဲ့နေဆက်ထိုင်းဘက်ချမ်းမာနှစ်တကူကာလအတွင်းတန်းနဲ့ချီတဲ့စိတ်ကြွမှုရဲ့ဆေးဝါးတွေဘိန်းဖြူနဲ့မှုရဲ့မှောင်ခိုတွေရဲ့ဘတ်တန်းချီတံပိုးရှိပိုင်ဆိုင်မှုတွေအပြင်မှုရဲ့မှောင်ခိုခွင့်ရတဲ့နဲ့ဆက်ဆက်မှုဆွဲခြင်းနဲ့လူတချို့ကိုလည်းဖမ်းဆီးထားကြောင်းထိုင်းအာဏာပိုင်တို့ကပြောပါတယ်မြန်မာနဲ့နေဆက်နေ့ကချင်းမိုင်ချင်းရိုင်နဲ့နက်ကွန်ခရိုင်တို့ကနေပြီးခဲ့တဲ့2023ခုနှစ်ဒီဇင်ဘာလကနေအခုနှစ်တည်းအစပိုင်းအထိဖမ်းဆီးရမိမှုထဲမှာမူရဲ့ဆိတ်ကြွဆေးပြား16တန်းဘိန်းဖြူ28ကီလိုနဲ့မူရဲ့မောင်ခိုကူးသူတို့ရဲ့ပိုင်ဆိုင်မှုထိုင်းဘတ်ငွေတန်းတရာကျော်ဖို့ထိရှိကြောင်းဇန်နဝါရီလ4ရက်နေ့ကြာသပတေးနေ့မှာထိုင်းမူရဲ့ဆေးဝါးနှိမ့်နှင်းရေးဘျူရိုကသတင်းထုတ်ပြန်တာဖြစ်ပါတယ်ဒါအပြင်မူရဲ့မောင်ခိုကွန်ရက်တင်နဲ့အဓိကဆက်ဆက်ပတ်သက်သူလို့တန်တရာရှိသူ6ဦးကိုလည်းဖမ်းဆီးထားကြောင်းထိုင်းဒုတိယရဲချုပ်ကဘန်ကောက်မှာကြာသပတေးနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မူရဲ့ဆေးဝါးတွေကိုဖမ်းဆီးရမည့်ရဲ့အပြင်မူရဲ့ဆေးဝါးမှောင်ခိုဂိုင်းတွေကိုပါထောက်လန်းရှာဖွေနှိမ့်နေတဲ့အကြောင်းသူတို့ပိုင်ဆိုင်မှုတွေကိုလည်းဆက်လက်သိမ်းဆည်းမှာဖြစ်ကြောင်းလည်းထိုင်းဒုတိယရဲချုပ်ကပြောပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဆီယနာသိမ်းမှုနောက်ပိုင်းဒေတာရင်းမှုရဲ့ဆေးဝါးကုန်ကူးမှုတွေတိုးလာနေပြီးမြန်မာနိုင်ငံဟာကမ္ဘာမှာဘိန်းဆိုင်ပြိုးမှုအများဆုံးနိုင်ငံအဖြစ်ကိုရောက်ရှိလာကြောင်းကုလသမဂ္ဂမှုရဲ့ဆေးဝါးနဲ့ရာသွေးမှုများဆိုင်ရာယုံ UNODC ကလည်းပြီးခဲ့တဲ့နှစ်အတွင်းမှာထုတ်ပြန်ထားပါတယ်ရှင်